ထိုင်းမြန်မာနယ်စပ်ရနောင်းမြို့ကလူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာရာနဲ့ထီရှိတဲ့လူရဲစီပြီးနေရမပြန်ရသေးတဲ့မြန်မာအစင်းသားတွေဟာဇန်နဝါရီလ27ရက်နေ့မနေ့မှာဆန္ဒပြခဲ့ကြပါတယ်။မြန်မာလူသမားတွေဟာလာဝကအချုပ်ထောင်အပေါ်ဆုံးအချက်မှာအားလုံးစုယုံပြီးကြွေးကြော်တဲ့အနေနဲ့အတူသူတို့ကိုအမြန်ဆုံးပြန်ပို့ဖို့အတွက်ထိုင်းမြန်မာနှစ်ဘာသာနဲ့ရေးထားတဲ့စာတမ်းတွေကိုချိတ် ဒီလိုရုံးရင်စံခါမှုဆန္ဒပြမှုတွေလုပ်ရတာကတော့လူရဲ့စီတဲ့မြမအချင်းသားတွေဟာရနောင်းလဝကအချုပ်မှာကြန့်ကြာနေတာကြောင့်ဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုံသမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ဟုတ်ရအမိကြားတဲ့အခါကျတော့ဒီပြင်းနေတဲ့မှာမပါမပြန်ရတဲ့အခါကျတော့အဲ့ဒါသူတို့ကဟိုပြောရမယ်ဆိုလို့ရှိရင်တောင်းဆိုတော့ရာသူ့ဘူးနေနဲ့သူ့ဘူးတောင်းဆိုတော့အဲ့လိုရှိကုန်တာပေါ့။ဟု
တ်က
ဲ့သူ့လူရကြားတယ်လေ။အေးပြန်ဖို့ပြန်ဖို့ရေးကိုစီးနေတဲ့မှာမပါဘူး။တပတ်ပါမယ်တပတ်ပါမယ်ဆိုအဲ့လိုကြားရတဲ့ခါကျတော့သူတို့လည်းနင်းချစ်တာပေါ့အဲ့ဒါနဲ့နည်းနည်းစူပူရလို့ကြားတယ်မှအဲ့ဒီမှာထုံးလန့်ဟိုဖျက်မြဆိုရင်အဲ့ဒီအခုအဆောင်၄၀၄၀ဆောင်မှာပြောအဲ့ဒီမှာဆိုလို့ရှိရင်တော့သူကလူက၄500ဝန်းကျင်တော့ကတော့ကြောက်ကြမ်းပြီးမှအဲ့လောက်ကအမြဲတမ်းရှိနေတာပေါ့နော်ပြန်လာမယ်ဆိုလို့ရှိရင်အဲ့ဒီသူတို့ဟောလာယာယီထားဖို့လို့ quarantine ဝင်မဲ့နေရာတွေအဲ့ဒီသူတို့ဘာကောင်းလဲစေတာတော့လုံးမပေါ့လေဒီကပြန်ဖို့ဟာတွေကသူတို့မှဘာကျင်မရှိဘူးဗျာပြောမစင်ဒီမှာပဲဆန်းဒီတော့ကဘယ်လိုပဲပို့ရင်ပို့ရင်ဘာမှဘက်ကနေကွန်ပျူတာရမှာပဲပို့လို့ရတော့ဟိုအဲလူဦးရေကဘယ်လောက်ပေါ့နော်ဘယ်ပြည်နယ်တွေကဆိုပြအဲ့လိုမျိုးပို့နေတာဆိုတော့အခုကတစ်လကိုတစ်ခေါက်တို့ဒီတော့ကတော့တစ်လနှစ်ခေါက်ဖြစ်တယ်အခုနောက်ပိုင်းမှာတစ်လတစ်ခေါက်ပဲပို့နိုင်အဓိကတော့နောက်ဖိုင်နယ်တော့နှစ်ဖက်တစ်လုံးနဲ့ဆိုင်တယ်မိုင်းဒါပေမဲ့ဟောရဲချမ်းတော့ပူဆိုင်နေဟောရဲချမ်းအဲ့ဒီလက်ခံမှုကိုအဲ့လိုမျိုးဖြစ်နေတာ
။လဝကအချုပ်ထဲမှာလနဲ့ချီပြီးနေထိုင်နေရတာ၊နေရာထိုင်ခင်းကျင်းကျက်စွာနေထိုင်ရတာ၊အစားအသောက်တွေမလုံလောက်တာတွေကြောင့်ဆန္ဒပြနေတာဖြစ်တယ်လို့လည်းဆိုပါတယ်
။ဒီမှာဆန်းခံတဲ့လူတွေကသတ္တဝိတ္တကနာကြရဲထောင်တို့အထုပ်တို့ကနေပြီးတော့အတောင်းတောင်းအချင်းကြပြီးတော့ပြန်ပို့လာတဲ့လူတွေကအကုန်လုံးအဲ့ဒီမှာလာပြုံနေတဲ့ဆေးလူတွေကမတော်နောက်လူတွေကအဲ့လိုကြံကြံကြံပိတ်လာတာပေါ့အကြိုင်းနေရတယ်။နောက်ထဲမှာဆေးဝါးတို့အစားအသောက်တို့အဲ့ဒါတွေကဟိုခက်ခဲတာပေါ့ဗျ။ဆိုတော့ကြာတဲ့လူတွေကဆေးလူဆန္ဒပြလူဖြစ်ပုံမျိုးဖြစ်နေတယ
်။ထိမ့်သိမ့်ခံရသူအများစုဟာထိုင်းတောင်ပိုင်းအချင်းထောင်တွေကနေလွတ်ရဲဆေးလို့မြန်မာပြည်ကိုပြန်ပို့ဖို့အတွက်အခုလိုမျိုးရနောင်းလဝကမှာပြည်တော်ပြန်ဖို့စောင့်ဆိုင်းနေကြပြီမဲ့ရက်ရှည်ဆက်လက်ထိမ့်သိမ့်ခံနေရကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်အခုဆိုရင်လွတ်ရက်စီပြီးတာတော့သူတို့ဟာလဝကအချုပ်မှာ6လလောက်ထိနေထိုင်နေရတာကြောင့်ဆန္ဒပြနေကြတာဖြစ်ပါတယ်ရနောင်းဘက်ကတာဝန်ရှိတဲ့ထိုင်းရနာပိုင်းတွေကတော့အခုဆန္ဒပြမှုကိုပြေလည်နိုင်ဖို့အတွက်ဆွေးနွေးညှိနှိုင်းနေပြီးထိုင်းဘက်ကလူရဲ့စိတ်သူတွေကိုအမြန်ပို့ဆောင်ဖို့အစဉ်အသစ်ဖြစ်နေတယ်လို့လည်းဆိုပါတယ်။ပြန်ပို့နိုင်ဖို့အတွက်မြန်မာဘက်ကိုဆက်သွယ်ညှိနှိုင်းခဲ့ပေမဲ့မြန်မာဘက်ကလက်ခံဖို့အစဉ်အသစ်မဖြစ်သေးတာကြောင့်အခုလိုမျိုးဆန္ဒပြမှုတွေဖြစ်နေတယ်လို့လည်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။အခုလိုဆန္ဒပြမှုတွေကိုရနောင်းလဝကအချုပ်မှာပြီးခဲ့တဲ့နှစ်တွေကလည်းဖြစ်ခဲ့ပါတယ်ရှင်။